Bangladesh နိုင်ငံမှာခိုလုံနေတဲ့တိမ့်နေချီတဲ့ Ranger ဒုက္ခသည်ပြဿနာတွေ Bangladesh အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှာသာရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကကြာသာပြီးနေမှာပြောပါတယ်ဒုက္ခသည်ကူညီဆိုင်ရာအခြေအနေတွေကိုစမ်းစစ်ဖို့ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းသုံးခုကအကြီးအကဲတွေဟာ Bangladesh နိုင်ငံကို၃ရက်ကြာခရီးသွားရောက်နေတာဖြစ်ပါတယ်အပြည့်အစုံကိုဒေါက်ကမျိုးသက်ကပြောပြပေးပါမယ်ရှင်
UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi IOM အပြည့်ပြည့်ဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာအကြီးအကဲ Antonio Victorino နဲ့အရေးပေါ်ကယ်ဆယ်ရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ် Mark Lowcock တို့ဟာ Bangladesh နိုင်ငံကိုဗိုလ်တပူးနေကတွားရောက်ခဲ့တာဖြစ်ပြီးကြက်တပရင်းနေမှာတော့ Bangladesh အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်။ Bangladesh နိုင်ငံခြားရေးဝန်ကြီး AK Abdul Momon ကဒုက္ခသည်တွေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကိုကုလသမဂ္ဂကတင်ပြခဲ့တယ်လို့သတင်းတွေမှာဖော်ပြကြပါတယ်။ Bangladesh နိုင်ငံမှာ Rohingya ဒုက္ခသည်ကတသန်းနီးပါးလောက်ရှိတယ်လို့ဆိုပါတယ်။မကြာခင်မှာမုတ်တုံရာသီကြာရောက်တော့မှဖြစ်တဲ့အတွက်ဒုက္ခသည်တွေဟာလက်ရှိသူတို့နေထိုင်တဲ့စခန်းတွေမှာရေကြီးမြေပြိုမှုဒဏ်တွေကိုခံစားရနိုင်ခြေရှိနေတယ်လို့ပြောပါတယ်။ဒါအပြင်သူတို့ဟာဒုက္ခသည်စခန်းတွေမှာကြက်ကြက်တဲတဲနေထိုင်ရတဲ့အတွက်အစိုးရကအရှိတောင်ပိုင်းက Cox Bazar ဒုက္ခသည်စခန်းတွေမှာရှိနေတဲ့ Ranger ဒုက္ခသည်တသိန်းလောက်ကိုဘာစံချားကျွန်းကိုပြောင်းရွှေ့ပေးလို့တဲ့ဆန္ဒရှိတယ်လို့ဝန်ကြီးမော်မန်ကတင်ပြခဲ့တာပါ။ဘာစံချားကျွန်းကိုဒုက္ခသည်တွေပြောင်းရွှေ့ပေးဖို့အတွက် Bangladesh အစိုးရဟာလွန်ခဲ့တဲ့နှစ်နှစ်အတွင်းအဆောက်အဦတည်ဆောက်မှုတွေနဲ့အတူအစီအစဉ်တွေကိုလုပ်နေတာဖြစ်ပါတယ်။ဒီဘင်္ဂလားပင်လယ်အော်ထဲကျွန်းဖြစ်ပေါ်ပေါက်လာတဲ့တက်တန်းတိတ်ပြီးနှုတ်သေးတဲ့လူမနေတဲ့ဘာစံချားကျွန်းကိုဒုက္ခသည်တွေကိုပြောင်းရွှေ့ခိုင်းရင်ဒုက္ခသည်တွေအတွက်အလုတ်ကံရောသွားရလာရပါခက်ခဲပြီးဆိုက်ကလုန်းမုန်တိုင်းအန္တရာယ်ပါကြီးနေတဲ့အတွက်သူတို့ကိုဒီကျွန်းကိုမပို့ဖို့လူခွင့်ရေးအဖွဲ့တွေကတောင်းဆိုနေကြတာဖြစ်ပါတယ်။ဒုက္ခသည်တွေတဲကအများစုကလည်းဒီကျွန်းကိုမသွားလိုဘူးလို့ပြောနေကြတာကြောင့်နောက်ထပ်ပြဿနာဖြစ်လာမှကိုစိုးရိမ်နေကြတာပါ။ကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာလူ့ရေးပြောင်းရွှေ့မှုဆိုင်ရာနဲ့လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေကအရာရှိကြီးတောင်းကသူတို့ရဲ့အခုခေတ်စဉ်ဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရွန်ဂျာတပန်းနီးပါးနဲ့သူတို့နေထိုင်ရာဒေသကဒေသခံတွေအတွက်ဘလို့အကူအညီမျိုးပေးနိုင်မယ်ဆိုတာကိုဆန်းစစ်ဖို့ဖြစ်ကြောင်းခီးစင်ဆာမှာပြောကြားခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအပါဝင်အစိုးရတာဝန်ရှိသူတချို့နဲ့တွေ့ဆုံပြီးချိန်ကြက်တဲ့ပရင်းနေမှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး Filippo Grandi ကဒီဒုက္ခသည်တွေအရေးကိုဘင်္ဂလားဒေ့ရှ်အစိုးရကအဓိကတာဝန်ယူဖြေရှင်းနေရပေမဲ့ပြဿနာရဲ့အဖြေကမြန်မာနိုင်ငံမှသာရှိတယ်လို့ပြောပါတယ်။
We came here to express the solidarity of the United Nations and the international community.
ကျွန်တော်ဒီလိုလာတာဟာဒုက္ခသည်တွေအတွက်အဓိကတာဝန်ယူနေရတဲ့ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပြည်သူတွေနဲ့အတူကုလသမဂ္ဂကရောနိုင်ငံတကာတိုင်ဝမ်ကပါတသားတဲ့စီကြောင်းပြဖို့ပါဒုက္ခသည်တွေရဲ့အခြေအနေနဲ့ပြဿနာတွေအတွက်ဖြေကမြန်မာနိုင်ငံမှာပဲရှိတာကြောင့်မြန်မာနဲ့ထိတွေ့ဆက်ဆံပြီးတော့ဖြေဆက်ရှာသွားမယ်လို့ကြေညာပေးပါတယ်ဒုက္ခသည်တွေသူတို့ဆန္ဒအရောက်နေရပြန်ရေးယုံကြည်မှုရှိလာစေမယ့်အခြေအနေတွေကိုဖန်တီးပေးဖို့ကြိုးစားလာအောင်ကုလသမဂ္ဂကမြန်မာအစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်တယ်လို့တန်ဖိုးကူညီမှာလည်းဖြစ်ပါတယ်
။ကုလသမဂ္ဂအရာရှိကြီးသုံးဦးဟာမြို့တော်ဒက္ကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစင်နာနိုင်ငံခြားရေးဝန်ကြီးမိုမန်ပါဝင်အစိုးရအရာရှိတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်မှာခိုလုံနေတဲ့ Ranger တွေအတွက်နိုင်ငံတကာကဘယ်လိုအကူအညီတွေပေးအပ်နိုင်မယ်ဆိုတာစမ်းစစ်ကြမှာဖြစ်တယ်လို့စားနပ်ရိက္ခာဖြန့်ဖြူးမှုနဲ့နားခုံမှုအပါအဝင်ကုလသမဂ္ဂရဲ့အစီအစဉ်တွေကိုလည်းတွားရောက်ကြည့်ရှုကြမှာဖြစ်ပါတယ်။မကြာခင်မှာကြာရောက်တော့မဲ့မုတ်တုံရာသီအတွက်ကြိုတင်ပြင်ဆင်ဖို့လိုအပ်ချက်တွေကိုသိရအောင် Cox's Bazaar ကိုပါသူတို့တွားရောက်မှာဖြစ်ပြီးဒုက္ခသည်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါ့အပြင်မြန်မာနိုင်ငံကိုဒုက္ခသည်တွေပြန်ခွင့်ရရေးဒုက္ခသည်တွေအကာအကွယ်နဲ့ဝန်ဆောင်မှုအထောက်အကူရရေးတွေအတွက်ရည်ရွယ်ပြီးလှုပ်ဆောင်နေတဲ့ဒုက္ခသည်အလုံးအတွက်မှတ်ပုံတင်ထုတ်ပေးနိုင်ဖို့ UNHCR နဲ့ Bangladesh အစိုးရတို့ပူးတွဲလှုပ်ဆောင်နေတဲ့မပေါင်းတဲ့လုပ်ငန်းစဉ်ကိုလည်းလေ့လာမှာဖြစ်တဲ့အပြင်အဲ့ဒီမှာလှူအားပေးနေတဲ့ဒုက္ခသည်တွေနဲ့ပါတွေ့ဆုံမှာဖြစ်ကြောင်းကုလသမဂ္ဂကပြောကြားခဲ့တာပါ Ranger ဆိုတဲ့အသုံးလုံးကိုမြန်မာစိုးရကလက်မခံပေမဲ့ဒုက္ခသည်တွေကိုပြန်လက်ခံမှာဖြစ်ပြီးသူတို့တွေနေရပြန်ရေးအတွက်မြန်မာစိုးရကကုလသမဂ္ဂနဲ့လက်တွဲလှုပ်ဆောင်နေတာဖြစ်ပါတယ်